Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့တာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အသံရ2020ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရိုးကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနားလောပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအရေးပေါ်ကူညီဖို့ဒေါ်လာ900ဘီလျံသုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တတိယကိုအမေရိကန်ထိတ်တန့်လွှတ်တော်အမတ်တွေတင်းငွေတွေကဆွေးနွေးတဘောတူညီလိုက်ပါပြီ
More help is on the way. Moments ago in consultation with our committees the four leaders of the Senate.
ကိုဗစ်ကြောင့်ထိခိုက်နေရတဲ့စီးပွားရေးတွေကိုကြားခံပေးမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေသဘောတူခဲ့ကြပါပြီ။အမေရိကန်မိသားစုတွေအတွက်နောက်ထပ်အထောက်အပံ့တွေရရှိတော့မှာဖြစ်တယ်လို့အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Republican အမ Mitch McConnell ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Democrat အမ Chuck Schumer ကလည်းဒီထောက်ပံ့ရေးအစီအစဉ်မူကြားဟာ Congress လွှတ်တော်ကပေးမဲ့နောက်ဆုံးအကူအညီမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းအသိပေးချင်ပါတယ်။2023ခုနှစ်တည်းလွှတ်တော်အစည်းအဝေးတွေပြန်ဆတဲ့အခါဒီကိစ္စတွေကိုချက်ချင်းပြန်ဆွေးနွေးမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ရက်တွေနဲ့ချီညှိနှိုင်းပြီးတော့တင်းငွေတွေကသဘောတူညီလိုက်တဲ့ဒီမူကြမ်းကိုအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီကနေ့တင်းလာနေမှာမဲခွဲအတည်ပြုမယ်လို့လည်းခန့်မှန်းရပါတယ်။အစိုးရဘက်ကအကူအညီပေးမဲ့ပမာဏအလုံးလက်မဲ့ခံစားခွင့်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ကူညီဖို့ဆိုတဲ့ကိစ္စတွေကိုအထူးကအာရုံစိုက်တင်သလားဆိုတဲ့ကိစ္စမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုမရကြတဲ့အတွက်ဒီမူကြမ်းအတည်ပြုရေးတင်ပြနဲ့ကြီးဆွေးနွေးခဲ့တာဖြစ်ပါတယ်ပရတင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုသစ်တစ်ခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲဒီပိုသစ်ကူးစက်မှုကိုတားဆီးနိုင်ဖို့အင်းဒီဂျင်ဥရောပနိုင်ငံတွေကပရတင်နဲ့ခီးသွွာလာမှုတွေပိတ်ပင်နေကြပါတယ်ပရတင်နိုင်ငံထဲမှာပြန့်နှံ့နေတဲ့ virus ပိုမျိုးဗီဇသစ်တကူဟာတိုင်းမြေအတွက်အန္တရာယ်ဖြစ်တယ်လို့ပရတင်ဝန်ကြီးချုပ် Boris Johnson စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲတင်တဲ့ဂျာမနီ၊အီတလီ၊ Netherlands ၊ Ireland ၊ Belgium ၊ Israel နဲ့ Canada နိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါပရတင်ကနေလာမဲ့ခီးတဲ့တွေကိုဒီကနေ့တင်းလာနေကစပြီးတော့ပြည်ဝင်ခွင့်ကန့်သတ်ပိတ်ပင်လိုက်တဲ့အပြင်လေရင်ခီးစင်တွေကိုလည်းပယ်ဖျက်လိုက်တဲ့အတွက်လန်ဒန်မြို့ Heathrow လေးစိတ်မှာခီးတဲ့တွေလည်းအခက်အခဲနဲ့ကြုံနေရတာပါပရတင်ကနေဝင်လာမဲ့သူတွေကိုအခုလိုပိတ်ပင်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်ဥရောပသမဂ္ဂ EU ကနေလာမဲ့ရက်ပိုင်းအတွင်းအပြစ်သတ်နှုတ်ထွက်တော့မဲ့ပရတင်နိုင်ငံထဲကမိသားစုတွေရောကုမ္ပဏီလုပ်ငန်းတွေရဲ့အခြေအနေတွေကမောက်ကမဖြစ်ကုန်ပါတယ်။ဝန်ကြီးချုပ် Johnson ဦးဆောင်ပြီး COVID အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးကိစ္စရပ်တွေကိုဒီကနေ့ဆွေးနွေးမှာဖြစ်ပြီးတော့အပြည်ပြည်ဆိုင်ရာကုန်စည်အဝင်အထွက်ကိစ္စတွေကိုအဓိကတိုင်ပင်ကြမှာပါ။ပြင်သစ်နိုင်ငံကလည်းပရတင်နိုင်ငံကလူတွေရောထရက်ကားအဝင်ထွက်တွေကိုပါပိတ်ပင်လိုက်တဲ့အတွက်ဥရောပကိုဆက်သွယ်တဲ့ပရတင်နိုင်ငံရဲ့အရေးအကြီးဆုံးကုန်သွယ်ရေးပင်မအလံကြောင့်ကြီးပိတ်သွားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသွား COVID-19 ရောဂါကာကွယ်ဆေးနှုတ်တစ်မျိုးကိုဒီကနေ့တနင်္လာနေ့မှစတင်ထိုးနှံပေးမှာဖြစ်တဲ့အတွက်ဦးစားပေးထိုးပေးရမယ်လို့စီရင်ကိုနိုင်ငံတော်ကျန်းမာရေးတာဝန်ရှိသူတွေထုတ်ပြန်လိုက်ပါတယ်။အသက်85နှစ်နဲ့အထက်အသက်ကြီးရွယ်ဦးတွေမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကိုအရင်ထိုးပေးဖို့73မဲသမဲနဲ့တနင်္ဂနွေနေ့ကအဆုံးဖြတ်ခဲ့တာပါ။မရှိမဖြစ်အရေးပါတယ်ဆိုတော့အဲ့ဒီဝန်ထမ်းတွေထဲမှာရဲတပ်ဖွဲ့တွေမိသက်သမားတွေကျောင်းဆရာဆရာမတွေစားရိုက်ဝန်ထမ်းတွေအများပြည်သူသုံးတည်ယူပို့ဆောင်ရေးဝန်ထမ်းတွေအစားအစာနဲ့ဆက်ပြေးရေးဝန်ထမ်းတွေအပြင်ကုန်ထုတ်လုပ်ရေးနဲ့ကုန်စုံဆိုင်ဝန်ထမ်းတွေလည်းပါဝင်ပါတယ်။အမေရိကန်ဆေးကုမ္ပဏီမိုဒါနာနဲ့အမျိုးသားကျန်းမာရေးဌာန NIH ထုတ်ကာကွယ်ဆေးအလုံးကြီး6တန်းကိုယာနဲ့ချီတဲ့ထရက်ကားတွေနဲ့နိုင်ငံအနှံ့စတင်ပို့ဆောင်ပေးနေချိန်မှာ CDC ရဲ့ဆုံးဖြတ်ချက်ထွက်လာတာပါ။ပြည်ခရက်တပတ်မှာတော့ Pfizer နဲ့ BioNTech တို့ကာကွယ်ဆေး3တန်းနီးပါးကို American ဆေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှာစတင်ထိုးနှံပေးနေတာပါ။ကမ္ဘာတဝန်းပိုးကူးစက်မှုဆက်တိုက်မြင့်တဲ့နေ့ချိန်မှာဥရောပဆေးဝါးဆိုင်နေရေးကော်မတီ EMA က Pfizer နဲ့ BioNTech တို့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးမလားဆိုတာဒီကနေ့သတင်းလာနေမှာဆုံးဖြတ်ကြတော့မှာပါ။ဂျာမနီနဲ့အခြားဥရောပနိုင်ငံတွေကဖိအားပေးတာကြောင့်တတ်မှတ်ချိန်တဲ့တပတ်ဆော့ပြီးတော့ဆွေးနွေးဆုံးဖြတ်မှာလည်းဖြစ်ပါတယ်။EMA ကအတည်ပြုချက်ကြရင်တော့ဒီဇင်ဘာ29ရက်နေ့မှာကာကွယ်ဆေးစတင်ထိုးနှံပေးနိုင်မှာလည်းဖြစ်ပါတယ်။အီရန်နိုင်ငံကထိတ်တန့်စစ်ဖက်တမ်မူကြီးကာဆမ်ဆိုလီမနီကိုအမေရိကန်နိုင်ငံကလှုပ်ချန်တပြတ်ခဲ့တဲ့တနည်းပြနေပါလေမှာအီရန်ဘက်ကတက်ခဲလာရင်တုံ့ပြန်မှုအသင့်ပြင်ထားတယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကိုရိုင်းယောဒေသရင်းမိတ်ဖက်မဟာမိတ်နိုင်ငံတွေကိုပါကာကွယ်ဖို့ပြင်ဆင်ထားတာပါလို့အရှိအလဲပိုင်းဒေသဆိုင်ရာ Central Command ကုကရေးဌာနအမေရိကန်တပ်ဖွဲ့ဗိုလ်ချုပ်ကြီး Kenneth McKenzie ကတရင်ထောက်တွေကိုတနင်္ဂနွေနေ့ကပြောဆိုခဲ့တာပါ။ဘက်ဒတ်လေဆိပ်အပြင်ဖက်မှာဆိုလီမနီကိုအမေရိကန်တို့ကအဝေးထိန် drone ရင်နဲ့တုတ်တင်ခဲ့တဲ့ဇန်နဝါရီလ3ရက်နေ့မတိုင်ခင်တရင်ပတ်အလို့မှာဗိုလ်ချုပ်ကြီး McKenzie ကဒေသရင်းလှည့်လည်သွားရောက်ခဲ့တာဖြစ်ပါတယ်။
ိတ်တန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ရှင်များရှင်ကျမစုမမဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားဆန္ဒထုတ်ဖော်မှုတွေကိုအားပေးထောက်ခံသူတွေထဲမှာလူသီများထင်ရှားသူတဦးဖြစ်တဲ့ထိုင်းရုပ်ရှင်မင်းသမီးအန်တီရာချာရူပူရာကိုထိုင်းတော်ဝင်မိသားစုကိုအသေးရေဖြတ်မှုနဲ့ရဲကတရားစွဲဆိုလိုက်ပါတယ်။ဆိုင်းလို့တည်ကြတဲ့တရုတ်ဆောင်မင်းသမီးအနေနဲ့ထိုင်းဘီရင်စနစ်ကိုလူသီများဝေဖန်ခဲ့တာမျိုးမရှိပေမဲ့လို့ဘီရင်စနစ်ပြုပြင်ရေးအဓိကတောင်းဆိုတဲ့ထိုင်းကျောင်းလူကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံသူဖြစ်ပါတယ်။ဆန္ဒပြသူတွေအတွက်ရန်မုံငွေတွေရှာပေးခဲ့တာအပြင်လိုအပ်တဲ့ပစ္စည်းတွေကိုလည်းသူထောက်ပံ့ကူညီခဲ့ပါတယ်။သူနဲ့အတူဒီမိုကရေစီရဲ့လှုပ်ရှားဆန္ဒပြခေါင်းဆောင်တချို့ကိုဒီကနေ့ရဲဌာနကိုလာဖို့ဆင့်ခေါ်ပြီးတော့အခုလိုတရားစွဲဆိုလိုက်တာပါ။တကယ်လို့အပြစ်ရှိကြောင်းတွေ့ရှိခဲ့ရင်တော့အနည်းဆုံးထောင်ဒဏ်3နှစ်ကနေ5နှစ်အထိအပြစ်ပေးခံရနိုင်ပွဲရှိပါတယ်။ထိုင်းမင်းသမီးအန်ထရီယာကတော့သူမအနေနဲ့ဆန္ဒပြသူတွေအတွက်အစားအသောက်တွေပြုခဲ့တာကိုအခုလိုတရားစွဲဆိုခံရတာကတော့မဖြစ်သင့်တဲ့လုပ်ရဖြစ်ပြီးတကယ်လို့အာဏာပိုင်အစိုးရကိုထောက်ခံသူမဟုတ်တိုင်းဒီလိုတရားစွဲခံရမှာလားလို့မေးခွန်းထုတ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်နေကြတဲ့ဒီမိုကရေစီအင်အားစုတွေကိုဘလို့ပဲဖြစ်ဖြစ်သူမအနေနဲ့ဆက်ပြီးထောက်ခံအားပေးသွားမယ်လို့ပြောပါတယ်။ဒီလိုမျိုးထိုင်းဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုထောက်ခံအားပေးခဲ့တဲ့အတွက်အစိုးရတဦးလည်းဖြစ်တဲ့ထိုင်းမင်းသမီးအန်ထရီယာကသူမရဲ့အမှုပညာလုပ်ငန်း80ရာခိုင်နှုန်းကျော်ပယ်ဖျက်ရနာခံခဲ့ရပါတယ်။ထိုင်းရုပ်ရှင်မင်းသမီးအန်ထရာဟာနာမည်ကျော်ဘီရင်နာရဇွန်စကားကြီးမှလည်းစစ်ပွဲကိုဦးဆောင်ခဲ့သူမင်းသမီးအဖြစ်ခေါင်းဆောင်မင်းသမီးရဲ့နေရာမှာတရုတ်ဆောင်ခဲ့ပြီးတော့ထိုင်းနိုင်ငံပြည်မှာတော့ထင်ရှားလူသိများတဲ့နာမည်ကျော်ရုပ်ရှင်မင်းသမီးတူလည်းဖြစ်ပါတယ်ရှင်။ဟောင်ကောင်မှာတော့ကိုလိုနီခေတ်ကရေးပေါ်ဥပဒေကိုအသုံးပြုပြီးမျက်နှာပေါင်းနှာခေါင်းစည်းတွေတက်ပြီးဆန္ဒပြမှုကိုတားမြစ်ပိတ်ပင်မှုဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီတယ်လို့ဟောင်ကောင်အယူခံတရားရုံးကဒီကနေ့တနင်္လာနေ့မှာအတည်ပြုဆုံးဖြတ်လိုက်ပါတယ်။မျက်နှာပေါင်းအကာအကွယ်အုပ်ပြီးတော့ဆန္ဒပြတဲ့သူတွေတားမြစ်တာကတရားမဝင်ဘူးလို့အောက်ရုံးကဆုံးဖြတ်ထားတာကိုနောက်ဆုံးအယူခံတရားရုံးကလည်းဆုံးဖြတ်မယ်လို့မျှော်လင့်နေကြတဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေအတွက်ဒီဆုံးဖြတ်ချက်ကတော့အတော်လေးစိတ်ပျက်စရာဖြစ်ခဲ့တာပါ။တရုတ်ဆိုရကိုထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့အရေးပေါ်အခြေအနေတွေမှာဟောင်ကောင်လွှတ်တော်ရဲ့အတည်ပြုချက်ရယူစရာမလိုပဲဘလို့ဥပဒေကိုမဆိုဆုံးဖြတ်နိုင်တဲ့အမိန့်အာဏာရှိတယ်ဆိုတာကိုပြသလိုက်တဲ့လုပ်ရက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကနေစလို့9လဆက်တိုင်ဟောင်ကောင်မှာလူပေါင်းများစွာလမ်းမတွေပေါ်မှာထွက်ပြီးဒီမိုကရေစီဆန့်ကျင်ဆန္ဒပြမှုတွေကိုတောင်းဆိုခဲ့ကြပြီးတော့အကြမ်းဖက်အသွင်ဆောင်တဲ့အခြေဖြစ်ခဲ့တာပါ။ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လတုန်းကမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေနောက်ကိုဗစ်ကာယရောဂါကြောင့်အများပြည်သူစုဝေးမှုကန့်သတ်ချက်တွေကြောင့်အစိုးရဆန့်ကျင်ဆန္ဒပြမှုတွေတဖြည်းဖြည်းလျော့နေသွားခဲ့ပါတယ်။မျက်နှာပေါင်းနှာခေါင်းစည်းမျက်နှာကတွေတက်ဆင်ပြီးတော့ဆန္ဒပြတာကတော့ငြင်းငြင်းစွာဆန္ဒပြနေတဲ့အချိန်ကြမ်းဖက်ဖြိုခွဲတဲ့ရဲအာဏာပိုင်တွေနဲ့ထိတ်တရင်ဆိုင်ရတဲ့အချိန်မှာရဲအာဏာပိုင်တွေအနေနဲ့ဆန္ဒပြသူတွေကဘယ်သူဘဝဆိုတာကိုအလွယ်တကူမသိနိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားရဲ့အဝေးထိန်းချုံတွေတိုက်ခိုက်ရင်နေနဲ့ချင်းချောက်မှုအန္တရာယ်ကိုကာကွယ်နိုင်ရင်ဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်ကို၉ချိန်မြောက်ဇက်တိုက်တိုးမြှင့်လိုက်ဖို့ဂျပန်အစိုးရအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ရှေ့လာမယ့်နှစ်2021ဘဏ္ဍာနှစ်အတွက်ဂျပန်ကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ 58.8 ဘီလီယံသုံးစွဲဖို့ဂျပန်ဝန်ကြီးချုပ်ယိုအီဟီဒေရှူဂါကသတ်မှတ်လိုက်ပြီးတော့လက်ရှိနှစ်ထပ်အသုံးစရိတ်ကို1.1ရာခိုင်နှုန်းပိုတိုးလိုက်တာဖြစ်ပါတယ်။ရှေ့လာမယ့်နှစ်စမိုက်မှာလွှတ်တော်ရဲ့အတည်ပြုရယူနိုင်မှုလည်းဖြစ်စင်ထားသလိုဒီစစ်စေးရေးသုံးဆွဲမှုတွေမှာဖြတ်သင်းမော်တွေတိုက်လျင်နေပေါ်ကနေပိုဝေးတဲ့အကွာအဝေးထိရောက်နိုင်မဲ့ဒုံခွင်းထုံးတွေတီထွင်နိုင်ရေးတိုက်လျင်တွေထုတ်လုပ်နိုင်ရေးအတွက်လည်းပါဝင်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုတွေဟာဒေသရင်းလုံခြုံရေးကိုထိခိုက်စေနိုင်တယ်ဆိုတာကိုဂျပန်ဘက်ကမကြာခဏသတိပေးပြောဆိုနေပြီးတော့ပြန်လည်ခုခံတိုက်ခိုက်နိုင်ရေးအတွက်ကိုလည်းပြင်ဆင်နေကြတာဖြစ်ပါတယ်။အခုဆိုရင်တော့ဂျပန်ရဲ့ချစ်သုံးစရိတ်ဟာတကမ္ဘာလုံးမှာကာကွယ်ရေးစရိတ်အသုံးအများဆုံးနိုင်ငံ10နိုင်ငံစီးရင်ထဲမှာရောက်နေပြီလို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်အိန္ဒိယနဲ့ပါကစ္စတန်တို့ကြားပိုင်ဆိုင်မှုအငင်းပွားနေစေကက်ရှမီးယားဒေသတွင်စစ်စေရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကအိန္ဒိယကိုသတိပေးပြောဆိုလိုက်ပါတယ်ကက်ရှမီးယားဒေသထဲမှာ ကုလသမဂ္ဂယင်းနဲ့အတိုက်ခိုက်ခံရပြီးနှစ်ရက်အကြာမှာတော့ဒီတောက်ချာနေကတိုက်ခိုက်မှုဟာပါကစ္စတန်အစိုးရအရှက်ရအောင်နဲ့နိုင်ငံတကာနဲ့ဆက်ဆံရေးပြတ်အောင်ရည်ရွယ်တယ်လို့ဆွဆွဲထားပါတယ်အခုလိုအိန္ဒိယဘက်ကမစင်မချင်းလုပ်တယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသူ့ရဲ့ Twitter ပေါ်ကနေတနင်္ဂနွေနေ့ကရေးသားခဲ့တာပါဒီကုလရင်နဲ့တိုက်ခိုက်မှုမှာတော့ကုလသမဂ္ဂလေးလာစုံစမ်းသူ2ဦးထိခိုက်ဒဏ်ရာမရပဲလွတ်မြောက်သွားခဲ့ပါတယ်ဒီကုလရင်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်ဝန်ကြီးချုပ်ရဲ့ဆွဆွဲပြောဆိုချက်ကိုတော့အိန္ဒိယဘက်ကတစုံတရာမှတ်ချက်ပေးတုံ့ပြန်တာတော့မရှိသေးပါဘူးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ VOE မြန်မာပိုင်းရဲ့ဒီဇင်ဘာလ22ရက်နေ့တနင်္လာနေ့ရဲ့ခေတ္တရောက်သတင်းဆောင်ပါတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင
်ခရစ်စမတ်နဲ့နှစ်သစ်ကူကာလအတွင်းမှာလူစုလူဝေးမဖြစ်စေဖို့အတွက်မြန်မာပြည်တဝန်းမြို့ကြီးတွေမှာပန်းခြံတွေနဲ့လူသွားလူလာအများစုဝေးတဲ့နေရာတွေကိုပိတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်တနာထွန်ပါခရစ်စမတ်နဲ့နှစ်သစ်ကူရုံပိတ်ရက်ကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူဥယျာဉ်၊အင်အားကံပေါင်း၊တရိတ်ဆန်ဥယျာဉ်နဲ့ပန်းခြံကစားကွင်းတွေအားလုံးကိုဒီဇင်ဘာ22ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်ပါတယ်။ခရစ်စမတ်နဲ့နှစ်သစ်ကူကာလမှာလူစုလူဝေးတွေမဖြစ်စေဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကညွှန်ကြားချက်တွေထုတ်ထားပြီးဖြစ်တာကြောင့်ပြည်သူတွေအနေနဲ့လိုက်နာဆောင်ရွက်ကြဖို့လိုတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့လျှက်စစ်စွမ်းအင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကပြောပါရယ
်ဘူကာဒင်းကူကလည်းပဲညွှန်ကြားပြီးသားဖြစ်ပါတယ်နော်အဲ့တော့ခရစ်စမတ်မှာလူစုလူဝေးမဖြစ်ပေါ်အောင်ဆောင်ရွက်ကြဖို့နော်တိုင်းဒေသကြီးရဲ့လည်းပဲအခုထုတ်ပြန်နေတဲ့မှာလည်းပါပါရယ်နော်အဲ့ဒါညီညာကြီးနော်ဘာသာဘုံစိုးနော်အဲ့လိုစုဝေးမှုတွေကိုရှောင်ရှားကြဖို့ဆိုတဲ့ညွှန်ကြားချက်ရှိပါတယ်ဒါကြောင့်မို့ဟာလားကျွန်တော်တို့ဒီ Christmas မှာဆိုလို့ရှိရင်လည်းပဲเนาะ Christian ဘာသာဝင်ရဲ့ထုံးတာเนาะ Carousing เนาะဒီလက်လေတာတွေမလုပ်ဖို့เนาะဒါညွန်ကြားပြီးဖြစ်ပါတယ်ဟာလားသူတို့မှဟာလားဟိုညဟိုဖျားဝတ်ပြူတာပြူပါပြူတဲ့အခါမှာလည်းပဲညွန်ကြားချက်ပေါ့เนาะ COVID-19 ညွန်ကြားချက်နဲ့အညီဆောင်ရွက်ကြပါဆိုတာထုတ်ပြန်မိတာဖြစ်ပါတယ်เนาะအဲ့တော့နောက်တစ်ခုရှိတယ်ခဏလို့ This is New Year ပေါ့เนาะ New Year မှာကျွန်တော်တို့တူတို့ကြားရှင်ရတာရှိပါတယ်။ဒါဒီလည်းပဲကျွန်တော်ခုနကပြောတဲ့နေရာမှာဒါအကျုံးဝင်ပ
ါလက်ရှိမြန်မာမှာဒီရက်ပိုင်းအတွင်းကိုဗစ်ရောဂါပိုးတွေ့လူနာ900ခန့်နှုန်းတိရောကြလာပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပိုးတွေ့လူနာအများဆုံးဖြစ်တဲ့ရန်ကုန်မှာရောဂါကူးစက်မှုအရှိန်ကိုထိုင်းနိုင်တဲ့အနေအထားရောက်လာပြီဖြစ်တာကြောင့်ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်တွေမှာလူစုလူဝေးကနေတဆင့်ရောဂါကူးစက်မှုတွေထပ်မဖြစ်အောင်သတိထားဖို့လိုတယ်လို့ကူးစက်ရောဂါတိုက်ဖြတ်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါရယ်
။ခုလက်ရှိမှာလည်းပန်းချံတွေပိတ်ထားတဲ့အတမျိုးတွေကတကယ်လုတ်တဲ့လုံဆောင်ချက်မှုအထူးချူဆောင်မှာဖြစ်ပါတယ်။ဒီလိုပဲဆောင်ရွက်မှာဖြစ်ပါတယ်။ခုလက်ရှိအနေအထားအရဆိုကျွန်တော်12ရက်12လလောက်ကစပြီးတော့ပိုးတွေ့နှုန်းတွေကျလာတယ်။ရန်ကုန်ဆိုလို့ရှိရင်တော်ကြီးကိုဒါstable ဖြစ်လာတဲ့တည်ငြိမ်လာတဲ့အနေအထားလို့ပြောမယ်ဆိုပြောလို့ရပါတယ်ရန်ကုန်ပဲခူးတရားဝရီဒါတွေကတော့ဒီတုံးတိုင်းကတော့တော်တော်လေးအခြေအနေကောင်းတစ်ခုရရှိနေပြီဖြစ်ပါတယ်ဆိုတော့မန္တလေးကတော့တိုက်ခိုက်နေသေးပါမန္တလေးကတော့ပြည်စီညားနေသေးပါပဲရန်ကုန်ဆိုလို့ရှိရင်ဒါနောက်တော်တော်လေးအခြေအနေတည်ငြိမ်လာတဲ့ကြောင့်နောက်တစ်ပတ်လောက်ကျွန်တော်တို့စောင့်ကြည့်လိုက်တယ်ဆိုလို့ရှိရင်သူဘယ်လောက်ထိအောင်တည်ငြိမ်ငြိမ်နေဖြစ်လာပြီလဲဆိုတော့ပို့ပြီးတော့သိနိုင်မှာဖြစ်ပါတယ်အစားအနေပဲခြုံပြီးကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဆိုတော့အခုလက်ရှိပိုးတွေ့တဲ့နှုံပေါ့နော်ဒီကပိုးတွေ့တဲ့နှုံအနေနဲ့ဆိုရင်900ခန့်လုံးကျော်ကျော်ရှိတာတွေ့ရပါတယ်ဆိုတော့နောက်ပိုင်းမှာတော့ပိုးတွေ့တဲ့နှုံက900ခန့်လုံးကျော်လောက်ဖြစ်လာတယ်ဆိုတဲ့အနေအထားရှိပါတယ်ဒီလို high risk ဒီလိုမျိုးဖြစ်စေနိုင်တဲ့နော်လူအုပ်စုပွဲတော်တွေလူအုပ်စုတွေစုစည်းတာတွေတွေ့ဆုံတာတွေမလုပ်လေလေတယောက်ကနေတယောက်ကိုရောဂါကူးစက်ဖို့ခွင့်လန်းနည်းလေလေဖြစ်ပါတယ်တယောက်စီတယောက်စီတိုင်းကစီးကန်းကိုလိုက်နာဖို့အရေးကြီးပါတယ်ဒါလေးကိုပြောချင်ပါတယ
်လူစုလူဝေးနဲ့အပန်းဖြေသူတွေအများကြီးလာတဲ့အတွက်မဟာဗန္ဓုလပန်းချံကိုဒီဇင်ဘာလ9ရက်နေ့ကစပြီးယာယီပိတ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းအငြိအိမ်ပြင်ပမထွက်ဖို့တတ်မှတ်ထားတဲ့မြို့နယ်တွေမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်သတိပေးစစ်ဆေးမှုတွေပြုလုပ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရမြန်မာမှာကိုဗစ်တက်ခွဲအတည်ပြုလူနာ3000ကျော်ရှိနေပြီးတော့သေဆုံးသူ2000ကျော်ရှိနေပါတယ်ရှင်။ကျွန်မအိမ်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံကိုဗစ်ကပ်ရောဂါကာလအတွင်းဆက်ရောင်အလုပ်ယုံတွေရဲ့အလုပ်သမား8000ကျော်လောက်ရောဂါပိုးကူးစက်ခံထားရတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။ကျွန်မအကနွန်ပါ ကယောဂကာကွယ်ထိန်ချုပ်ရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်တိုင်းနယ်ပြည်နယ်စေယုံတချို့မှာယောဂကူးစက်မှုတွေဖြစ်ပေါ်လာပါတယ်ကိုဗစ်ဒုတိယလှိုင်းကာလမှာအလုတ္တမဝန်ကြီးဌာနအလုတ္တမအရေးလှုပ်ရှားသူတွေအပါအဝင်သုံးဖို့ဆိုင်ရာဆွေးနွေးရမှာဝန်ကြီးဌာနကပေးတဲ့စည်ရဲ့အရာယောဂါပိုကုသခံရတဲ့အလုတ္တမပေါင်း 8,000 ကျော်ရှိတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုတ္တမသမဂ္ဂများအဖွဲ့ချုပ်လက်ထောက်အထွေထွေအသွင်ရေးမှူးသောဖြိုးစန္ဒဆိုကပြောပါတယ
်အလုတ္တမဝန်ကြီးဌာနကပေးတဲ့စည်ရဲ့အရာဒါကျမတို့ကိုပြည်တော်စုဝန်ကြီးရောနောက်ပြီးတော့လူမှုဖလုံရေးအဖွဲ့ကပေးတဲ့စည်ရဲ့ကတော့အလုတ်သမားတွေကြားထဲမှာကိုကူးဆက်ခံရတဲ့သူက 8,000 ကျော်သွားပါပြီပထမလိုင်းမှာဆက်ရုံအလုတ်ရုံမှာတိတ်မရှိခဲ့ဘူး300ကျော်လောက်ပဲ confirm cases ရှိခဲ့တာဆိုတော့အဲ့အခါတုန်းကဆက်ရုံအလုတ်ရုံမှာကကျမတို့တွေ့ရဆိုတာကတယောက်စားနှစ်ယောက်စားပဲတွေ့ခဲ့တာပေါ့နော်အခုဒီဒုတိယလိုင်းမှာကျတော့ကျမတို့ဒါအလုတ်သမားဝန်ကြီးဌာနကနေပြီးတော့ကျမတို့သုံးဝင်းဆိုင်မှာပြောကြားတဲ့သတင်းရတော့ 8,000 ကျော်သွားပြီ
ဆက်ရုံတွေမှာကိုဝေကူးဆက်ခံရတဲ့အလုတ်သမားတွေပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုတ်သမားတွေအလုတ်မစင်းနိုင်တဲ့ကာလအတွင်းမှာဆက်ရုံကလောက်ခလက်စာဖြတ်တောက်တာလူမှုဖူလုံကျေးခံစား권အပြည့်အဝမရတာတွေလည်းရှိနေတယ်လို့အလုတ်သမားလှုပ်ရှားသူတွေကပြောပါတယ်။ကုန်ထုတ်နဲ့ဆက်မှုလက်မှုအလုတ်သမားများအဖွဲ့ချုပ်ကအဖွဲ့ဝင်တွေမှလည်းအတိပြုလူနာဖြစ်သွားသူကိုစည်ရင်ပြုထားတာကူးဆက်သူပေါင်း140ကျော်ရှိပြီးကူးဆက်ခံရတဲ့အလုတ်သမားအများစုမှာကအတူစီချိန်ခမင်းစားချိန်မှာကူးဆက်ခံရတယ်လို့ယူဆရကြောင်းစည်ရင်ပြုစုထားသူ IWFN တာဝန်ခံဦးမင်းသိန်းဟန်ကပြောပါတယ
်။ဆေးရုံမှာကျွန်တော်ဒီ positive လူနာ143ဦးပေါ့နော်ရှိထားတာ။ခမင်းစားတော့မှခမင်းအတူစားကြတဲ့အခါမှာဟိုသူတို့အဲ့ဒီကနေပြီးတော့မှဖြစ်နိုင်ကြများတယ်လို့ပြောတာနော်။ဟုတ်တီးကြတော့အဲ့ရကူးရလို့တော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ positive လူနာရှိတယ်အဲ့ positive လူနာ ਨੇ ဒီတယောက် ਨੇ ထမင်းတူစားတယ်ဆိုတော့သူက positive ဖြစ်သွားပြီးတော့ quarantine ဝင်သွားပြီးတဲ့ရက်အနည်းငယ်တည်းမှာပဲသူနဲ့တူထမင်းစားခဲ့တဲ့သူက positive ထပ်ဖြစ်တယ်ပေါ့ဒါဆိုသူနဲ့တူထမင်းစားလို့ကူးတယ်လို့ကျွန်တော်တို့ကဟိုယူဆတာပေါ့နော
်လိုင်းတရာမြို့နယ်မှာဒီကနေ့အထိကိုဝေယောဂါပေါ်အတီးပြူလူနာ3532ဦးထဲမှာဆက်ရအလုတ္တမတွေက1200ကျော်ရှိနေတာကြောင့်အလုတ်ရှင်အလုတ္တမတွေကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံအတိုင်းလိုက်နာကြဖို့လိုအပ်တယ်လို့မြို့နယ်ပြည်သူ့ကျန်းမာရေးနယ်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြတ်နှင်းကတတိပေးပြောဆိုပါတယ
်အလုတ်ချိန်မှာပေါ့နော်မတ်တက်ဖို့နဲ့လက္ခဏာခဏစိတ်ဖို့ပေါ့နော်အဓိကကျမတို့ကအလုတ်ချိန်မှာပေါ့နော်သမင်းစားတဲ့ချိန်မှာဟိုပါတယောက်နဲ့တယောက်ပေါ့နော်သမင်းတူတူမစားဖို့ပေါ့နော်အမသမင်းစားတဲ့ချိန်မှာじゃကျမတို့ကမတ်စီဘလို့မှတက်လို့မရဘူးလေ။တကားလို့ဆုံပြောပြီးတော့မစားဖို့ပေါ့နော်။အမအဲပြီးလို့ရှိရင်ကိုတို့တို့ခေါင်းတက်နေလို့ရှိရင်စီဆက်ရုံလုံရုံပိုင်ရှင်ကြီးကမနှချင်းဆိုင်ပြီးတော့အလုံးမလုံးစေဖို့ပေါ့နော်။လုံသမားတွေကိုပေါ့။တကယ်လို့လောက်ရမယ်ဆိုလို့ရှိရင်လည်း6ပေလောက်ခွာပြီးတော့ဟိုပါဖေ့ရှိပေါ့နော်။မတ်စီမကပဲနဲ့ဖေ့ရှိကတက်ပြီးတော့သုံးဖို့အတွက်ကျမတို့ကအကြံပြုပါတယ်ပေါ့နော်။နောက်တစ်ခုကကြတော့ဆယ်ရီစီးတဲ့ချိန်မှာလည်းပေါ့နော်။ကျမတို့တတ်မှတ်ထားတဲ့ပုံစံလေးတွေရှိတယ်ပေါ့နော်။လိုက်နာဖို့အတွက်အကြံပြုချင်ပါတယ်မ ాయి နော်။
ဆက်ရုံတွေမှာအကျော်ပိုးလုတ်တဲ့ကားတွေမှာလဲလမ်းညွန်ချက်တွေကိုလိုက်နာမှုအားနည်းနေရတယ်ရှိသလိုလုပ်ငန်းခွင်မှာလဲတတ်မှတ်ထားတဲ့အကွာအဝေးအတိုင်းအလုပ်လုပ်ဖို့အားနည်းနေစေဖြစ်တာကြောင့်ယောဂါကူးစက်မှုအန္တရာယ်ကြုံတွေ့နေရတယ်လို့လဲပြောပါတယ်။အလုပ်သမားတွေယောဂါကူးစက်မှုနှုန်းမြင့်တက်လာနေတာကြောင့်ဆက်ရုံအလုပ်ရုံတွေကိုစစ်စစ်ထိန်းချောင်းပေးဖို့အလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကတိုင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းပေးတာမရှိသေးဘူးလို့အလုပ်သမားတွေကပြောပါတယ်။ကိုဝေယောဂါကုသမှုတွေကိုကာကွယ်ထိန်းချုပ်ဖို့ကုသမှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာတချို့မှာအိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ဆက်ရောက်အလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတဲ့အချိန်ထဲမှာပဲအခုလိုအတိပြုလူနာဖြစ်သွားတာပါကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျန်တော်ဝင်းမင်ပါကိုဗစ်ကြောင့်အများဆုံးခံရတဲ့ရန်ကုန်တိုင်းကကျန်းမာရေးဝန်ထမ်းတွေခရစ်စမတ်နဲ့နှစ်သက်ကူအားလည်းရဲ့နားခိုနိုင်ဖို့ကမ်ဘောဇာဘန်ကဂျက်စမင်ပဲလစ်ဟိုတယ်ကိုအခမဲ့သုံးခွင့်ပေးတဲ့အခမ်းအနားဒီနေ့ညနေကျင်းပခဲ့ပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာထွန်းမြင့်ကိုမေးရမှာပြင်ပန်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အနားရစေတာအပြင်စိတ်ခွန်အားပါဖြစ်စေတယ်လို့ဆိုပြီးအခုလိုစာရှင်ပြပါတယ
်ကမ္ဘောဇာဘန်ကြီးကတော့ဂျက်စမင်ပဲလီကိုကျမကြီးဝန်တန်းကြီးအတုံးပြုတ်ခွင့်ပေးထားတာဗျအဲ့အတုံးပြုတ်ခွင့်ပေးတာဟုတ်ပွဲလုပ်တာပေါ့ဗျအကုန်လုံးပဲဗျဝိုင်းပြီးတော့ကုညီနေကြတယ်ဗိုလန်တီးယားအလီနဲ့ဟုတ်ရေရော်ရော်ကိုလှူတာပါဗျ
အဲ့လိုရဲ့ထဲမှာမာဒီနေ့ဝေကတော့ကျမကြီးဝန်ထမ်းကြီးဆိုတဲ့ထဲမှာကျွန်တော်ကုတ္တကြီးမှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းကြီးရောတက်ခွင့်မူလာရယူပြီးတယ်ကျမကြီးဝန်ထမ်းကြီးရောပေါ့ဒါဒီကိုကျွန်တော်တို့ဒီလမ်းမှာရှိတယ်ဂျက်စမင်ပယ်လစ်ဟိုတယ်ဒီမှာကျွန်တော်တို့ထားပြီးတယ်ဗျာထားပြီးပြီးတော့ကုန်ကြီးတယ်ကျွန်တော်တို့အဓိကတော့ကျွန်တော်တို့ကဒီရှေ့တန်းမှာတာဝန်ထမ်
သူတို့ပြန်လာလို့ရှိရင်အခုခါမှာတောက်ကြတယ်အဲ့ဒါဆိုတော့အင်ယူမပြန်လူကြတဲ့သူဒီအဲဒီဥစ္စာတစ်ချက်ကိုလည်းသူတို့ဝန်ကူတာဗျ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီအစာပိုင်းကျမိုက်ဝန်ထမ်းတွေနားဖို့ပေါ့နော်အခန်းဘလောက်ပေးပြီးတော့အခုအားလိုက်ရတဲ့ရောဘလောက်အခန်းတွေပေးလိုက်လဲဆရာကြီး
အဲ့အဲ့တော့ဟိုတယ်တစ်ခုလုံးကြဟိုတယ်အခန်း round box ကတော့100လောက်ရှိတာဟုတ်ပြန်နော်အခုလည်းကျွန်တော်တို့ကိုဖီကာလာလည်းသိတဲ့အတိုင်းပဲကျွန်တော်တို့မှန်းတာတွေပို့ပြီးရှိလာပြီဗျာဆိုတော့တအားပင်မနေကြပြီဗျာအဲ့ဒီပင်မနေကြတဲ့မှာလည်းဒီ stress ဒီနဲ့ကျွန်တော်တို့လုံးလုံးကြရတယ်အခုလည်းမကြခင်ဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုရုံးပည့်ရဲ့ခြေလေးတွေလည်းရှိနေဗျာ Christmas ရုံးပည့်ရဲ့နောက်ကျွန်တော်လွတ်လပ်ရေးနေ့တို့ပါတော့နှစ်ကုန်ပြီရောက်လာကြတော့မယ်ဒီကာလမှာတော့ကျွန်တော်တို့ကပို့ပို့ပါပါနဲ့ပြောပြောရှင်းရှင်းဒီကျင်ကြတာပါပဲသူတို့လည်းတစ်ဖက်ကလည်းကိုပေးကတာဝန်လေးထမ်းဆောင်ပြရသေးတာပေါ့အဲ့ဒီတော့ဒီလိုမျိုးဒီကာလလေးအတွက်ကလည်းပဲဒီလိုဆောင်ကျင်းပြီးတဲ့အတွက်တော့အနည်းဆုံးကျွန်တော်တို့ကစိတ်သက်သာရရတယ်အပန်းပြေတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာထွန်းမြတ်ခင်ဗျာကျွန်တော်ဝယ်မှာပါခင်ဗျာ
ထိုင်းနိုင်ငံကပ်ရောဂါထိချုပ်ရေးဌာနရဲ့ထုတ်ပြန်ချက်အရ၄ရက်အတွင်းကိုဗစ်ကပ်ရောဂါပိုးကူးစက်သူ900ကျော်ရှိတဲ့အနေနဲ့မြန်မာလူသမားတွေကအများစုဖြစ်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မကမအေးအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးတကြော့ပြန်ဖြစ်မလာဖို့အတွက်နေဆက်တွေပိတ်ဆို့ပြီးအဝင်ထွက်တွေကိုတင်းကျပ်ထားကြမှာပဲ။မြန်မာတွေထောင်ထဲချီနေထိုင်နေတဲ့စမုတ်စကွန်ခရိုင်အတွင်းမှာပိုးကူးစက်မှုတွေကနေ့စဉ်ရာသနန်းနဲ့တိုးလာနေပါတယ်။ဒီထဲမှာကူးစက်သူအများစုကမြန်မာလူသမားတွေဖြစ်နေတယ်ဆိုပြီး AAC လူသမားကူညီရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။
ဆက်ရှိကျွန်တော်တို့ထိုင်းနိုင်ငံလက်ရှိကိုဗစ်ရှင်နေရတော့ကျွန်တော်တို့ပုဂ္ဂုဆက်မှုနှုန်းပေါ့နော်ကျွန်တော်တို့ဒီထိုင်းမျိုးသမီးအသက်68နှစ်ရထိုင်းမျိုးသမီးတဦးကကူးစက်မှုကကျွန်တော်တချော့ပြန်ဥပင်းစင်နေတဲ့သမုသာခေါင်းခိုင်မှာအချိန်မှာစဖြစ်တယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ရုပ်ရည်ကူးစက်မှုများသွားတာကကျွန်တော်တို့ခုထိုင်းနိုင်ငံမှာဆိုရင်ခုပုဂ္ဂုဆက်သူကဒီ၄ရက်တွင်မှာ900ကျော်သွားပြီပေါ့နော်အဓိကအများဆုံးကတော့ဒီမှာအချိန်ကမြန်မာလူသမားအများစုပါဝင်သွားတာပေါ့ဒီ900ကျော်ထဲမှာဆိုရင်
ထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဌာနရဲ့ဒီဇင်ဘာလ21ရက်နေ့ဒီကနေ့ထုတ်ပြန်ချက်အရကပ်ရောဂါပိုးထပ်မံကူးစက်သူလူနာအသစ်382ဦးရှိရဲဆိုပြီးထုတ်ပြန်သွားခဲ့ပါတယ်။စမုတ်စက်ခွန်ခရိုင်ထဲမှာတော့ပိတ်ဆို့ကန့်သတ်တဲ့အမိန့်တွေနဲ့စီကန်းချက်တွေတင်းတင်းကြပ်ကြပ်ခြားထားကြောင်းကိုရဲမင်းကအခုလိုဆက်ပြောပြပါတယ
်။အဲကမာထိုင်ပေါ့အခုဒီမာထိုင်ကိုပဲကျွန်တော်ပြောချင်တာပေါ့နော်အခုဆိုလော့ဒ်ဒေါင်းချလိုက်ပြီးအဲခရိုင်ရဲ့အဝင်ထွက်ကိုပိတ်တယ်ပြီးတော့ဒီပိုးကူးစက်မှုရှိတဲ့တလကူဆိုလောက်ဝစာစုကြိုးတွေတာပြီးလော့ဒ်ဒေါင်းချပလိုက်တယ်အပြီးတော့ကျွန်တော်တို့ဒီလမ်းကြောင်းကြီးမတ်မတ်တက်တဲ့လူတွေမြို့နယ်တွင်းမှာခရိုင်တွင်းမှာမာထိုင်တွင်းမှာလမ်းကြောင်းကြီးမတ်တက်တဲ့လူတွေတောင်ဝင်းနှောင်းတီဗမာဝေ9သိန်းလောက်ရှိတဲ့တန်း9သိန်းလောက်ရှိတဲ့တောင်ဝင်းနှောင်းတီတန်းရိုက်တယ်အဲကျွန်တော်တို့မာထိုင်ဈေးကြီးပြေးရပါတော့ဘန်ကောက်တွင်းနဲ့ကိုပြေးတဲ့ရထားလိုင်းပေါ့နေ့စဉ်မြို့ပတ်ရထားလိုင်းအဲအဲ့ဒီရထားလိုင်းတွေပါပြီဆိုကျွန်တော်မြန်မာလူသားတွေကိုပေးမရှိတာတွေပါဒီဖြစ်သွားတယ်ပေါ့နော်ခုနပြောသလိုခုနရထားအဲ့ဒီရထားလိုင်းကတော့ပိတ်လိုက်ပြီအခုလက်ရှိယာယီပိတ်လိုက်ပြီ
အခုဆိုရင်ကပ်ရောဂါပိုးကူးစက်မှုဖြစ်နေတဲ့မဟာချိုင်ပဇွန်ဈေးကြီးနားမှာပဲမြန်မာလူသမားတွေစုဝေးပြီးနေထိုင်နေကြတာဖြစ်တယ်လို့လည်းဆိုပါရယ်ထိုင်းမြန်မာနယ်ဆက်မဲဆောက်မြို့မြို့လယ်ကောင်ကကုန်တိုင်းငယ်တစ်ခုမှာလည်းဝန်ထမ်းအမျိုးသမီးတဦးကိုဗစ်ကပ်ရောဂါဖြစ်တာကြောင့်အဲ့ဒီကိုဝင်ထွက်သွားလာနေတဲ့သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေဖြစ်နေကြပါတယ်ဒီကုန်တိုင်းဟာလည်းမြန်မာတွေအများစုဝင်ထွက်သွားလာနေကြတာဖြစ်ပြီးအယောင်ဝင်တဲ့အများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ9000နီးပါးရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေတယ်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2443ဦးနဲ့ကူးစက်သူ13600ကျော်ရှိနေတာပါရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံးကြုံရေးကိုလည်းတုံ့ပြန်ထားချိန်မှာအခုလိုမျိုးမြန်မာအများစုရှိတဲ့နေရာမှာကပ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ
် UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတဲ့ချင်းမင်းနယ်ပလက်ဝါမြို့ခံလူငယ်တွေမိသားစုနဲ့သွေးခွေးမရသလိုကျမရေးရှင်တွေဆွေးရွာနေတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါအကြမ်းဖက်ဥပဒေပုံမှန်52ကကြီး52ခွေတို့နဲ့တရားစွဲဆိုခံရတဲ့ချင်းမင်းနယ်ပလက်ဝါမြို့မြို့မရက်ွက်ကကိုစိုးကျော်လင်းအသက်19နှစ်နဲ့ကိုထုံးလင်းစော်အသက်29နှစ်တို့ဟာမိသားစုနဲ့သွေးခွေးမရသေးသလိုကိုစိုးကျော်လင်းဟာလည်းကျမရေးချင်နေဆိုးရွားနေတယ်လို့မိခင်ဖြစ်သူသောတောင်မလေးကပြောပါတယ
်။ကျမလေးမကောင်းဘူးဒီကဒီလိုထုတ်တဲ့အခါကြီးကလည်းကျွန်တော်မရဘူး။ဘာလို့ဒီခင်မရဘူးလို့ထုတ်တဲ့အခါမှာဒီမှန်မှုအတွက်ကျေးဇူးတင်ပါတယ်။ဒီလိုတရားရုံးတိုင်းအခြေကမပေါ်ဘူးအခုရှိ
ကိုထွန်းလင်းစော်နဲ့ကိုစိုးကျော်လင်းတို့ဟာအချမ်းဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခံရပြီးရုံးချင်း၅ကြိမ်ခေါ်ယူစစ်ဆေးပြီးပေမဲ့အထုပ်ထဲမှာမိသားစုဝင်တွေနဲ့သွေးဆောင်ခွေတစ်ကြိမ်တခါမှမရသေးဘူးလို့ဒုမကဆိုပါတယ်။ကိုစိုးကျော်လင်းနဲ့ကိုထွန်းလင်းစော်တို့တို့ဟာစက်တင်ဘာ24ရက်နေ့ကဘလက်ဝါမြို့နယ်စိန်စင်ကျေးရွာမှာရှိတဲ့သရာစားလုပ်ဖို့သွားရမှာသူတို့နှုတ်ကိုတမတော်ခမရ289တရင်ကဖမ်းဆီးခဲ့ပြီးအချမ်းဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခဲ့တာပါ။ကိုစိုးကျော်လင်းနဲ့ကိုထွန်းလင်းစော်တို့နှုတ်ပြမှုကျွလွန်းတာမရှိဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီမှာတို့လည်းမဟုတ်တဲ့နဲ့အဖြစ်ဆိုခဲ့တဲ့လေတာလီသာ
အလားတူဧပြီလ12ရက်နေ့ကပလက်ဝါမြို့နယ်စိန်စင်ကျေးရွာကနေအစိုးရတပ်မတော်ဖမ်းဆီးသွားတဲ့မောင်အောင်ထွန်းနိုင်အသက်19နှစ်ဟာလဲစစ်ကြောရေးမှတည်ဆုံကြောင်းသတင်းပေါ်ထွက်နေပေမဲ့တိချာတိမပြုတ်နိုင်သေးပါဘူး။ရခိုင်လက်နက်ကင်အေအေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာလက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေပါတယ်။အခုလိုတန်တရားနဲ့ဖမ်းဆီးထားတဲ့ပေါ်ရခိုင်မျိုးရပါတီပါတီဘူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်သောအိနုစိန်ကအခုလိုပြောပါတယ်
။အေအေဖွဲ့နဲ့လုံးဝမဆက်မဆက်တဲ့လူတွေကလည်းအဲဒီကိုဒုက္ခရောက်ပြီးတော့ဖမ်းဆီးရဲဒီဒီလေတောက်ဆုံးတော့ဖောင်ထဲမှာကြည့်တယ်ဓာမျိုးတော့ရှိနေတယ်လေဒါတွေကတော့မဖြစ်ကောင်းဘူးလို့ပဲကျမပြောချင်တယ်
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့တမတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံလာရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်တပ်တည်အထောက်အထားနဲ့တပ်ဆိုင်ရာရဲစခန်းတွေမှာစိုင်ချက်ဖွင့်နိုင်ကြောင်းတမတော်သတင်းမှကြေညာရေးဘွဲဥက္ကဋ္ဌဘူချုပ်စွန်မင်းထွန်းကပြောဆိုထားပါတယ်ချင်းမင်းနယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တမတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပြစ်ပခတ်ကိုအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့အရသားပြည်သူတွေကိုဘယ်ဖွဲ့ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့တပ်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်သွင်းလာကြောင်းခူမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကဒီရက်ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးကြာလက်နက်ကန်ပြည်ပခတ်တွင်ကလေးငယ်တွေပါဝင်ဒေသခံတွေဖမ်းဆီးခံရမှုထိခိုက်ဒေဂျီမှုတွေနဲ့လူခုရေးချိုးဖောက်ခံရမှုပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မကြာသေးခင်အချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့ Cameron နဲ့ရခိုင်လက်နက်ကိုင် AA တို့အကြားတွဲဆုံဆွေးနွေးမှုတွေစတင်ခဲ့တာကြောင့်ငင်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းလက်တလုံးဆွေးနွေးမှုတွေကနေတနိုင်ငံလုံးငြိမ်းချမ်းရေးရဖို့စင်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြတဲ့အကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးပါမယ်ကျွန်တော်မိုးစော်ပါ ရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေမှာကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမရော်ကလက်ခံလိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေရပ်ဆိုင်းသွားတယ်လို့တွေးဆုံဆွေးနွေးတာတွေလည်းရှိလာပါတယ်။နိုဝင်ဘာလ12ရက်နေ့ကစတင်ပြီးတိုက်ခိုက်မှုတွေရပ်ဆိုင်းခဲ့တယ်လို့ဒီအပြစ်ခတ်ရပ်ဆိုင်းမှုခိုင်မာဖို့အတွက်တမရော်နဲ့အေးအေးအကြားမှာအွန်လိုင်းကဆွေးနွေးတာတွေရှိခဲ့တယ်လို့ WSA Water ဖွဲ့ထိန်းချုပ်ရာပန်ဆန်းမှလည်းနှစ်ဖက်အစင်းမြင့်အရာရှိတွေတွေးဆုံဆွေးနွေးခဲ့ကြတာပါ။တမရော်နဲ့အဓိကတိုက်ပွဲတွေပြင်းထန်နေတဲ့အေအေအဖွဲ့နဲ့ဆွေးနွေးမှုကြောင့်အစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်သဘောတူလက်မှတ်မရေးထူးရသေးတဲ့ကျန်အဖွဲ့တွေနဲ့ပြည်လည်မှုရမယ့်အလားအလာအပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်အေအေအဖွဲ့ရဲ့မဟာမိတ် KIA ကချင် TNLA တအန်းပလောင် MNDA ကိုကန်တို့နဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်လက်မှတ်ရေးထိုးဖို့နဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းပြည်တမရော်မြောက်ပိုင်းတို့ပါပါဝင်စုဖွဲ့ထားတဲ့တရုတ်နယ်စပ်လက်နက်ကင်ခုနှစ်ဖွဲ့စလုံး NCA ကတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်မှာပါဝင်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းတိုင်းရင်းသားရေးရာကျွမ်းကျင်သူဥမမောင်စိုးကတုံ့တက်ပါတယ်
အဲ့တော့2020ခုနှစ်မှာအေးနဲ့တိုက်ပွဲတွေရပ်သွားတာဒီတစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ဒီ၄ဝက် bilateral လက်မှတ်ထိုးဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ပထမချက်အနေနဲ့ဒုတိယချက်အနေနဲ့ဒီ၄ဝက်သာ bilateral ထိုးနိုင်ပြီဆိုလို့ရှိလို့ရှိရင်တော့ဒီမြောက်ပိုင်း9ဖွဲ့လုံးညီညီညာရေးဆွေးနွေးဝက်စကားဟောင်းကိုရောက်ဖို့လမ်းပွင့်သွားတာလည်းဖြစ်ပါတယ်အာအစစ်စစ်ဆွေးနွေးရမှာလေရှိတော်ညာလေညီညာရေးဒီအဖွဲ့ဒီညီညာရေးစကားဟောင်းရောက်ဖို့လမ်းပွင့်သွားတဲ့အချက်လို့ပဲပြောရပါလိမ့်မယ်
ကျမရော်နဲ့အေအေအဖွဲ့တို့ရဲ့ဆွေးနွေးမှုတွေကြောင့်ငင်းချိုင်းလုပ်ငန်းစဉ်မှာတုံးအားဖြစ်လာဖို့အစိုးရနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကြားမှာလည်းမျှော်လင့်ချက်တွေထွက်ပေါ်လာနေပါတယ်။ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွင်မြင့်ထွန်းကတော့တနိုင်ငံလုံးငင်းချိုင်းရေးနဲ့ပြည်တော်စုတည်ဆောက်ရေးဖြစ်စဉ်မှာအားလုံးပါဝင်ဖို့လိုအပ်ကြောင်း NCA လက်မှတ်ထိုးဆယ်ပွဲကဆုံးဖြတ်ထားတယ်လို့ပြောပါတယ်။
ပြီးခဲ့တဲ့ PBSD ငွေလုံငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးမှာကျွန်တော်တို့ချမှတ်ထားတဲ့သဘောထားကတော့ကျွန်တော်တို့နဲ့ပဲအခု NCO ထိုးထားတဲ့ဆယ်ပွဲနဲ့ပဲပြည်ထောင်စုတည်ဆောက်တဲ့နေရာမှာမရဘူးအားလုံးပါဝင်ရမယ်အဲ့တော့အားလုံးပါဝင်နိုင်ရေးမှာ FBNCC ဒီမြောက်ပိုင်းအဖွဲ့တွေအားလုံးပါဝင်လာနိုင်မယ်ဆိုရင်တော့ကျွန်တော်ငင်းငယ်ဖြစ်စရာအချိန်နဲ့အဟုန်နဲ့တိုးတက်ဖြစ်တွင်သွားဖို့ရှိပါတယ်
အစိုးရတက်မတော် NCA လက်မှတ်ရေးထိုးထားတဲ့ဆယ်ပွဲကငင်းချိုင်းလုပ်ငန်းစဉ်ကို NCA သဘောတူညီချက်အပေါ်အခြေခံအကောင့်ထဲပေါ်ဖို့ညှိနှိုင်းနေပေမဲ့ AA အဖွဲ့အပါအဝင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တရုတ်မြန်မာနယ်စပ်အခြေစိုက်ခုနှစ်ဖွဲ့ဟာငင်းချိုင်းလုပ်ငန်းစဉ်ကိုတနိုင်ငံလုံးအပြည့်အစာချုပ် NCA ပြင်ပလမ်းကြောင်းကနေဆောင်ရွက်မယ်လို့ပြောဆိုထားတာပါဒါပေမဲ့တက်မရော်နဲ့အီအီတို့ရဲ့ဆွေးနွေးမှုတွေနဲ့အတူငင်းချိုင်းလုပ်ငန်းစဉ်အပေါ်ယက်တိချက်သဘောထားတွေလည်းပြောင်းလဲလာမလားခံမှန်းတာတွေလည်းရှိနေပါတယ်။အစိုးရနဲ့ NCA ဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌခွန်မြင့်ထွန်းကတော့ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့စဉ်းစားမှုအစ်စ်တွေနဲ့ဆွေးနွေးတိုင်ပင်တာတွေရှိနေတယ်လို့ပြောပါတယ်။
အဲ့တော့ဒီသွားကြတဲ့အခါမှာဒီအစိုးရဘက်ကလည်းပဲသူ့ရဲ့ကြုံတွေ့ခဲ့တဲ့အတွေ့အကြုံတွေကိုမူတည်ပြီးတော့မှအစိုးရဘက်မှလည်းဆွေးနွေးမှုတွေဒါ peace architecture လိုမျိုးဒါစဉ်းစားချက်တွေစုဖွဲ့မှုအစ်စ်တွေပေါ့နော်ဒါမျိုးတွေနဲ့လည်းသူတို့ဆွေးနွေးနေတယ်လို့တော့ကျွန်တော်တို့ဒါတော့ကြားသိရပါတယ်အဲ့ဒီပုံမှာအခုကျွန်တော်တို့တိုင်းသား PPSD NCA လက်မှတ်ရေးထိုးတာကျွန်တော်တို့ဆယ်ပွဲအနေနဲ့ကလည်းမိမိတို့တစ်ဖွဲ့ချင်းသဘောထားတွေစုစည်းပြီးတော့မှပြန်ပြီးတော့ပေါ့လေဘုံသဘောထားပြန်လဲစုစည်းပြီးတော့အစိုးရနဲ့ပြန်လဲဆွေးနွေးနိုင်ဖို့အတွက်ကိုပြင်ဆင်နေပါတယ်
အစိုးရဘက်ကငင်းချိုင်းလုပ်ငန်းစဉ်အကောင့်ထယ်ဖို့ရေးအတွက်အပြည့်ရဲ့ဆယ်ဘွဲထံကနေအကြံဉာဏ်တောင်းဆိုထားပါတဲ့ပြီးခဲ့တဲ့ဩဂုတ်လကကျင်းပတဲ့ပြည်ထောင်စုငင်းချိုင်းရေးညီလာခံ27ရာစုပင်လုံစုဒအစည်းအဝေးကရရှိထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ဟာငင်းချိုင်းလုပ်ငန်းစဉ်82နှစ်ရေးအတွက်နိုင်ငံရေးအာမခံချက်တွေရရှိထားတာကြောင့်တရုတ်နယ်စပ်အခြေစိုက်ခုနှစ်ဖွဲ့လည်းလက်ခံနိုင်မယ်လို့မျှော်လင့်ထားကြောင်းလည်းခွန်မြင့်ထွန်းကပြောပါတဲ့အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားပြီးတက်မရော်နဲ့အဓိကတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ AA အဖွဲ့နဲ့လက်တလောဆွေးနွေးမှုတွေမှာအစိုးရဘက်ကတော့အခုအချိန်ထိပါဝင်လာတာမတွေ့ရသေးပါဘူး။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့စီးရဲတင်းမာမှုပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေရပ်ဆိုင်းထားတဲ့အချိန်မှာအစိုးရအနေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်း၄ဘွဲ့နဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတွေရှိနေတယ်လို့သုံးသပ်ပါတယ်။
တခါတလေကျွန်တော်တို့တိုက်ပြည်မှာအစိုးရရဲ့ ငင်းရဲကောင်ရှင်တို့ NRPC တို့ကဆွေးနွေးတာဘယ်တိုင်းဖြစ်ပြီးတော့တိုက်ဖို့မတိုက်ဖို့ဆုံးဖြတ်တာတက်ကတိုင်းဖြစ်နော်ဆုံးဖြတ်ချက်တက်မှာရှိတယ်ဒါ2008ချီကဥရနေလဲသက်ဆိုင်ပါလိမ့်မယ်အဲ့တော့လုံးလုံးဆယ်မှာတော့ဘာပဲဖြစ်ဖြစ်တက်ကနေအတိုက်ခတ်ရက်လိုက်တာဒီအစိုးရအတွက်တော့အခွင့်လန်းကောင်းမယ်ပြောဆိုအတိုက်ခတ်ရက်ဆဲနေတဲ့အချိန်မှာငင်းရဲလုပ်ငန်းတွေဆွေးနွေးလို့အကောင်းဆုံးပဲနော်အဲ့တော့အခုလုံးလုံးဆယ်မှာအေးမှာလဲအေးနဲ့တက်ပွဲဖြစ်တာလဲရက်ပြီးရခိုင်ပြဿနာလဲလုံးလုံးဆယ်တည်ငြိမ်ပြီဆိုရင်နော်ညောင်ပိုင်းလေးပွဲနဲ့ဘိုင်လက်ထရီထွေးဦးတော့အာယုံဆိုင်လုံးတင်တဲ့အချိန်ဖြစ်တယ်ဒီတက်ပွဲကြီးရက်နေတဲ့အချိန်မှာအခွင့်ကောင်းယူပြီးတော့ဒီတော်လူညက်တွေရအောင်လုပ်နိုင်တဲ့အနေအထားမျိုးကျွန်တော်တို့ထင်တယ်အဲ့လိုလဲလုပ်စေချင်ပါတယ
်တမရဦးသိန်းစိန်အစိုးရတာဝန်ယူချိန်2015ခုနှစ်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူချိန်2018ခုနှစ်မှာနောက်ထပ်၂ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာပါတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC အဖွဲ့ဝင်9ဖွဲ့နဲ့ KNY အမျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီကနေ့အချိန်ထိ NCA ကိုလက်မှတ်ရေးထိုးတာမရှိသေးပါဘူးလက်နက်ကိုင်အဖွဲ့အားလုံး NCA ကိုလက်မှတ်ရေးထိုးပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ဆိုရင်အပြန်အလှန်ညှိနှိုင်းရမယ့်အချက်တွေရှိနေပေမဲ့တမရွန်နဲ့ AA အကြဆွေးနွေးပွဲကနေတဆင့်စတင်နိုင်မယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သူတွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြတာကိုဒီတပတ်သတင်းတော့မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်တော်မိုးစောပ
ါမင်္ဂလာပါသောတာရှင်များရှင်ကျမသင်္ကီထိုက်ပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရေးကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ခဲ့မှုပို့ကုန်တင်ပို့မှုတိုးမြှလာတာနဲ့အများပြည်သူသုံးဆွဲမှုကလည်းကောင်းမွန်တာတွေကြောင့်2020ပြည့်နှစ်စီးပွားချမှုဒဏ်မခံရအောင်ဗီယက်နမ်ကိုအထောက်အကူဖြစ်စေပြီးစီးပွားရေးလည်းပြန်ပြီးအမြန်နလန်ထလာပါတယ်။ဒါအပြင်ကမ္ဘာမှာဖွံ့ဖြိုးမှုနှုန်းအများဆုံးထဲမှာပါဝင်လာနိုင်တယ်လို့လည်းသုံးသပ်သူတွေကခန့်မှန်းနေကြပါတယ်။ AFP သတင်းဆောင်မကိုခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါရှင်။ကျားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းများတာကြောင့်အခက်အခဲကြီးနဲ့ရင်ဆိုင်နေကြရပေမဲ့လေဗီယက်နမ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1500သာရှိပြီးသေဆုံးသူက35ယောက်ပဲရှိပါတယ်။လူစုလိုက်ပြုံလိုက်ကွာရင်တင်းတီးခြားကွယ်စောင့်ကြည့်ထားခဲ့မှုနောက်ယောဂါဖြစ်ပွားသူတွေနဲ့ထိတွေ့မိသူတွေကိုငွေကုန်ချေချာခံချေရခံလိုက်ပြီးဖို့ထုတ်အတော်အလာကန့်သက်ထိန်ချုပ်မှုတွေကြောင့်ဆက်ရုံအလုပ်ရုံတွေအများစုဆက်ပြီးတော့ဖွင့်လှစ်ဆောင်ရွက်နိုင်ခဲ့သလိုပဲလူတွေလည်းအလုပ်ခွင်ကိုမြင်းမြန်းဆန်းဆန်းပြန်ဝင်နိုင်ခဲ့ပါတယ်။ Raymond Mellon ဟာဟနွိုင်းခြေဆိုင်စီးပွားရေးပညာရှင်ဖြစ်ပါတယ်
။ I think the effective management of the COVID disease itself was a key was very very important
ကိုဗစ်ကပ်ဘေးကိုတိတိကျကျရောက်စီမံခန့်ခွဲမှုကတိတ်ပြီးအရေးကြီးတယ်လို့ယူဆပါတယ်။ဒီအရေးကိစ္စမှာဗီယက်နမ်ကအကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုလုပ်နိုင်ခဲ့တာကြောင့်စီးပွားရေးအပေါ်မှာတက်ရောက်ထိခိုက်မှုလျော့နည်းစေပါတယ်။လက်လီအရောင်းကဏ္ဍဟာဆိုရင်ကန့်သက်ဒေသတွေထဲမှာဒါမှမဟုတ်လေသတ်မှတ်အချိန်တိုလေးအတွင်းမှာပဲရော့ကျခဲ့ပါတယ်
။ဗီယက်နမ်ဖူးပရိုက်တက်ကတူကအများပြည်သူမူဝါဒပိုင်းဆိုင်ရာပို့ချသူငုယင်ရှန်ထန်ကလည်းဗီယက်နမ်မှာတင်းတင်းကြပ်ကြပ်လုပ်ခဲ့တဲ့အတော်အလာကန့်သက်ပိတ်ပင်မှုက3လလောက်ပဲကြာခဲ့တာကြောင့်ပြည်တွင်းလေပတ်မှုကဇွန်လအရောက်မှာပုံမှန်ခြေနေကိုမြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ်2020နှစ်လပိုင်းအတွင်းမှာအနောက်နိုင်ငံအများအပြားမှာပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင်းဗီယက်နမ်ပြည်သူတွေကတော့ကမ်းခြေကိုသွားနေနိုင်ပါပြီပြည်တွင်းခေသွားလုပ်ငန်းပြန်ကောင်းလာအောင်အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ်ဒါပေမဲ့လည်းဥရောပသမ္မဂ EU ဂျပန်နဲ့တောင်ကိုရီးယားတို့အပါအဝင်ဗီယက်နမ်ရဲ့အဓိကဈေးကွက်ကြီးတွေကနေအဝတ်အထည်ဖက်နက်နဲ့စမတ်ဖုန်းလိုပစ္စည်းအမှားလျော့သွားတာကြောင့်ပို့ကုန်ပေါ်မိခိုးတဲ့ဗီယက်နမ်ရဲ့စီးပွားရေးအတွက်အကြီးအကျယ်စိုးရိမ်ခဲ့ကြတာပါဒါပေမဲ့လည်းဗီယက်နမ်ရဲ့ပို့ကုန်ဈေးကွက်ကဈေးကွက်တစ်ခုတည်းပေါ်မှာမိခိုးတာမဟုတ်ဘဲဈေးကွက်တွေအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်2020ပြည့်နှစ်ပထမ6လအတွင်းတရုတ်ကိုတင်ပို့ရမှုဟာ15ရာခိုင်နှုန်းပိုများခဲ့တာလို့လည်းဗီယက်နမ်အကောက်ခွန်ဌာနကဖော်ပြပါတယ်။စီးပွားရေးပညာရှင် Raymond Mellon ကအခုလိုသုံးသပ်ပါတယ်
။ And I think probably the COVID success itself is sending a signal to other foreign investors.
COVID ရေးအောင်မြင်မှုကဗီယက်နမ်မှာလုံနိုင်စွမ်းရှိတယ်ဆိုတော့တခြားနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုသတင်းစကားပားလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဟာဆိုရင်ဒီအရေးတွေမှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုပြသလိုက်တာဖြစ်ပြီးနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ။
ကဗေးကာလအတွင်းမလို့အဖဲအိမ်ပြင်မထွက်ရတားမြစ်ကန့်တက်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျှက်စစ်ပစ္စည်းတွေရုံသုံးပရိဘောကကွန်ပျူတာနဲ့ TV တို့လိုဘီအန်အန်ထုတ်ပစ္စည်းတွေဝယ်လို့အားတက်ခဲ့ပါတယ်။ဒီအချက်ကြောင့်လည်းဘီအန်အန်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8% ခန့်လုံးမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4% ခန့်လုံးလောက်ဖွံ့ဖြိုးပါတယ်။ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတလားဖွံ့ဖြိုးမှု 4.4% ခန့်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်းလဲ BNN အတွက်အမျက်ထွက်စေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အပယ်လိုလုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ2020ပြည့်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ54.9ဘီလီယံရှိခဲ့ပြီး4ဘုံတစ်ဘုံလောက်တက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကန့်သတ်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်နိုင်ငံဖြတ်ကျော်ခွင့်အတားအဆီးတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေကြောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။ကဘာလက်ခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငုယင်ဒင်ထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
đặc biệt như ở phố cổ Hà Nội gần như là không có bóng khách.
ကိုတဲ့ပါတော့ဒီကနော်ဥကွာတာမှာဆိုရင်နိုင်ငံသားခီးတော့လုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့ရှစ်စရာခိုင်နှုန်းပိတ်ထားရပါတယ်အရှုံးသက်သာအောင်လုပ်ကြရတာပါဖွင့်ထားမယ်ဆိုရင်လည်းလျှက်စစ်စွမ်းအင်ဝန်ထမ်းလစာအပါအဝင်ကုန်ကြစိတ်ကအများကြီးပါဒါကြောင့်လည်းနိုင်ငံသားခီးတော့တွေကအရင်အရေးကြီးပါတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှေးဟောင်းမြို့အဖြစ်အသိအမှတ်ပြုထားတဲ့ဟိုဟာမြို့ကနိုင်ငံတကာခီးသွွားတွေကြာရေပန်းစားခဲ့ပြီးမယ်လေအခုတော့6ကကတ်မြို့တစ်ခုဖြစ်နေပါတယ်ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း 8,000 လောက်လုံးလက်မဲ့ဖြစ်ရတယ်လို့ပြည်내ခီးသွွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငုယင်တင်ထရိုင်းကပြောပါတယ
် em nghĩ là du lịch thực sự là đúng là chết đúng nghĩa chết
ခီးသွွားလုပ်ငန်းတွေကတော့လုံးဝပြတ်သွားပြီထင်ပါတယ်နိုင်ငံတကာလေကြောင်းခီးစဉ်တွေပြန်ဆပြီးနိုင်ငံခီးသွွားတွေရောက်လာမဲ့အချိန်ကိုဆောင်းရင်ကိုရှိတာလေးနဲ့ပဲမပြောက်ပြအောင်ဖိသိမ်းမှုကြိုးစားနေကြရတာပ
ါ2009-2010 SARS ကပ်ရေးရောဂါတုန်းကဘန်ဒါရစ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပြီးမဲ့လေအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လဲဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trine ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်ဒါကြောင့်လဲဝယ်လို့အမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထန်ကပြောပါတယ်။2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆိုင်ရာရင်းနှီးမြှုပ်နှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လဲအစိုးရကထုတ်ပြန်ထားပါတယ်။
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။ COVID ကပ်ရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျဉ်းသစ်တစ်ခုကအိမ်ပြန်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါရစေ။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမယ့်သချင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါရစေ။ COVID ကြောင့်ဖြစ်လာတဲ့ new normal အခြေအနေတက်မှာနှာခေါင်းစည်းအပြင်အဆိုတော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲမြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ
်အဲ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်နေထွက်နေရတယ်တစ်ချင်းဆိုသွားအားပြင်ဆင်မိကတစ်ချိန်လုံးလိမ့်တစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်ကျန်းတိုက်ဒီပြည့်စည်းလဲ အဲ့ရတိမ်ဖျားရှိခုံးနေပဲအဲ့လိုအိမ်နေအိမ်တွေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွားတ
ယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းမိုက်မှာတစ်ချိန်နေတော့စုံနေသေးတယ်ဆိုတော့အဲ့တစ်ချိန်စုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိပြရစီရှ
င်တစ်ချိန်ဆိုရတဲ့ဒီအာဟိုဟာကတော့ဘယ်လိုလဲဆိုတော့မမတို့အခုตามันดีรีคอร์ดิ่งတို့ဘာတို့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများတွေတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခုကိုဗစ်ဖြစ်တဲ့အချိန်မှာရုပ်ရှင်နှစ်တရာပြည့်အရင်ဖြစ်တယ်အခုတခါတက္ကသိုလ်နှစ်တရာပြည့်ဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တမ်းသွားဆိုကြည့်လိုက်တဲ့အခါကျတော့ဟိုတေချာချင်းချင်းသိမ့်နေတဲ့အဲ့ MRT before အရင်ကမြမအတန်းထဲမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုဟာရေနဲ့အကုန်လုံးပတ်ဖြန်းပြီးတော့လူတယောက်ထားပိုင်းထားပါဘူးစီးပြီးပြန်တုတ်အောင်ရန်ကိုဟိုဟိုဘယ်လိုကောင်းလဲစီကန်တကြနေတကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလည်းမမကဟိုဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမตั๋วสู่เยอะดอกอ่ะบ่เนาะไอ้ลูก
အခုလိုမျိုးဒီ MRTV မှာမတိုင်ခင်မှာလဲ MTV တွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရောအတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိပြရစီ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဟာမှာမမတို့ live ကိုသွားမြက်ခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့ကြောက်နေကြောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမတစ်ခုတည်းမှာတော့တူတူပဲပေါ့နှာခေါင်းစည်းကြီးပိုတက်လာတယ်တယောက်တစ်ယောက်ကိုဗာလဲဝူးဝေးနေပြီးတော့တယောက်တစ်ယောက်စကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကောက်ကူနေရတယ်အဲ့ဒါမျိုးတွေတော့အများကြီးအတွေ့အကြုံဖြစ်သွားတာပေါ့မမတို့မှာတော့တယောက်တစ်ယောက်ဟိုစိတ်ထဲမှာသူငါသူ့နားနေရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကတစ်ချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အခုလိုပြောလို့ပါဟိုအစိုးရတွေဆိုတာကပိုဆိုးတာပေါ့နော်တချင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပေါ်မှာ mood TV အားရပါရဆိုကြတဲ့အခါကျတော့ပိုပြီးတော့တာမန်စကားပြောတာထက်กว่าအဝေးတွေပါလေဆိုပိုတတိထားမှဖြစ်တယ်နော
်တကယ်တမ်းကျတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလောက်ကြီးတတိထားပြီမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်ရတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုတော့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချွတ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပရိသတ်တွေကလည်းကိုယ်အားပေးတဲ့အနေနဲ့သူတို့ကလည်းကြည့်လေကိုယ်ကလည်းကောင်းကောင်းမွန်မွန်နဲ့ကွန်ပလိန်ညီမရဲ့ဟိုစာပေါ့
အပြေအဝဆိုချင်တယ
်အပြေအဝပေးချင်တဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာကတော့ပြုတ်သွားတာလေညီမရဲ့ဒီပါစပ်မှာတက်ထားတဲ့ဟာပြုတ်သွားတာလေဒါကတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ်
အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နဲ့ဆိုရတာကအလုတ်တစ်ခုလို့ဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါမဲ့ဆိုပြီးရဲ့အချိန်ကျရင်တော့သူမဟုတ်သူလို့မမတို့ကပြန်တက်တာပေါ့နော်အဲ့တော့အဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟိုပါပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတယောက်နဲ့တယောက်မကူအောင်ရောတတိထားပြီးနေကြလား
အော်နေကြတယ်ညီမအစိုးရဒီကိုအခုမမတို့တွေအခုတချင်းတိုက်မယ်ဘာညာဆိုချိန်းနေဆိုရင်ညီမလူတွေခွဲပြီးတော့ချိန်းတယ်ဟိုတယောက်နဲ့တယောက်ဟိုတွေ့တဲ့အချိန်လေးတွေဒါပေမဲ့တီးတီးပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အများန်းရှိနေရတယ်ဟိုလူနဲနိုင်သလားနဲအောင်ချုပ်တာပေါ့ညီမရဲ့အဲ့တော့တယောက်နဲ့တယောက်အစိုးရဒီမတွေ့ရအောင်ညီမဟိုသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရတွေခုအပြင်မှာလေညီမပြောသလိုဆိုရင်မတို့အရင်ကတွေ့တာစုံတာတွေရှိနေတာတွေကဒီကိုဗစ်ဖြစ်တဲ့အခါမှာတရားမှမတွေ့ကြတော့ဘူးညီမဒီအခုပွဲလေးမှာပဲမတို့တွေ့တယ်ကျန်တဲ့အချိန်တော့လုံးဝမတွေ့တော့ဘူးညီမအကုန်လုံးဒါဆင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တင်မှာဆိုရင်တော့မမတို့ဒါမျိုးတွေပွဲတွေကိုအချိန်ပြည့်အဲ့လိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆွဆွပြောသလိုဆိုအမသွားမဆိုဘူးပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရောအမအတွက်ဘယ်လိုအဲ့ဒါခံစားရလဲရှင့
်အဲ့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုယ်တောက်တဲ့အိမ်ထဲမှာနေနေမြဲအများန်းတွေးမိတယ်ငါဒီချိန်မှာဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီချိန်မှာဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်အကျောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအရင်လုပ်ရှုပ်နေပြီအကျောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့လား physics ဆိုလဲ physics chemistry ဆိုလဲ chemistry ဒါတွေသွားဆိုရတော့ပြီဒါမျိုးအများန်းတွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနေမတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
အော်အဲ့ဒါကတော့ဘာတစ်ခုမမအတွက်တာလေဆိုတော့အရင်တော့ညီမရဲ့တကယ်တော့တချိန်မှမအားတဲ့ဟာဖြစ်နေတဲ့အတွက်ကြောင့်တချင်းကျက်ဖို့ဆိုတဲ့ဟာမှာမမမရှိခဲ့ဘူးအကယ်၍အနီးကစားမှကျက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တချင်းလေးနားထောင်ပြီးတော့ဒီတချင်းတော့ငါကျက်ထားမယ်ဒီကိုဗစ်ကြီးတဲ့အခါကျရင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်ဆူမယ်ဘာမှဆူဆူမယ်အဲ့အဲ့လိုမျိုးပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများရန်ဒီမမဖက်ရှင်ဘာရီဝါသနာပါတဲ့အခါကျတော့ဒါမျိုးကြီးချိန်ပြီးတော့ဒီလိုချုပ်မယ်ပါဒီပုံမှာတော့အများကြီးဟိုဗာလေအားစိုက်မှုပုံတွေများလာပြီးတော့အာရုံစိုက်မှုတွေပို့ပြီးတော့အချိန်စိုက်ဖို့အချိန်တွေပို့ရလာတယ
်မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါတယ်ရှင်တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံတွေအပြင်ကိုကိုကိုဗစ်ကာယောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတတိထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါတယ်ရှင်ကျွန်မစုမြတ်မောင်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကိုဗစ်ကရောဂါကြောင့်2020ပြည့်နှစ်အစောပိုင်းကလေးကရုပ်ရှင်ရုံတွေပိတ်ခဲ့ရပါမယ်။အခုကိုဗစ်ကာကွယ်ဆေးထွက်နေပြီဆိုတော့နှစ်သက်2021ခုနှစ်မှာရုပ်ရှင်ရုံတွေပြန်ဖွင့်သွားကြည့်နေတဲ့သူတွေလည်းများမယ်လို့ရုပ်ရှင်အသိုင်းအဝန်းကမျှော်လင့်နေကြတာပါ။ဒါမဲ့လည်းရုပ်ရှင်ရုံတွေကိုလူကိုယ်တိုင်မသွားနိုင်တဲ့2020ခုနှစ်အတွင်း Netflix နဲ့ Disney Plus လိုမျိုး online ရုပ်သံလိုင်းတွေခေတ်ဆားလာခဲ့ပါတယ်။ Disney Plus online ရုပ်သံလိုင်းမှာဆိုရင် Marvel Studio ရုပ်ရှင်ဇာတ်လမ်းတွေဖြစ်တဲ့ The Falcon and the Winter Soldier, Loki ဇာတ်လမ်းတွေတင်ထားတာကြောင့်ရုပ်ရှင်ရုံကိုသွားစရာမလိုဘဲနဲ့အိမ်ကနေပြီးတော့ကြည့်ကျင်တဲ့အချိန်ကြီးလို့ရနေပါတယ်။ဒါကြောင့်မလို့ပုံမှန်ရုံတင်နေကြ Hollywood ရုပ်ရှင်ကားကြီးတွေကို2020မှာရုံမတင်ရလို့2021ခုနှစ်မှာရုံတင်ရမယ့်ရုပ်ရှင်ကားတွေပုံနေပါရဲ့ရုပ်ရှင်ထုတ်လုပ်ရေးမီဒီယာကုမ္ပဏီကြီးတွေဖြစ်တဲ့ AT&T, Comcast နဲ့ Walt Disney တို့ကလည်းကက်ယောဂါကြောင့်ကျုံရတဲ့အခြေအနေတွေနဲ့လိုက်ညီအောင်လို့သူတို့ရဲ့စီးပွားရေးနည်းဗျူဟာတွေကို2020မှာပုံစံပြောင်းခဲ့ရတာပါရုပ်ရှင်တကားချင်းတွားကြည့်စရာမလိုဘဲနဲ့ပြည်သက်တွေအစင်းသင်းကြည့်နိုင်အောင်လို့လာစဉ်ကြီးတွင်းထားရင်အချိန်မရွေးကြည့်ချင်တဲ့အချိန်ရုပ်ရှင်ကိုကြည့်လို့ရနိုင်တဲ့ online ရုပ်သံလိုင်းပုံစံတွေပြောင်းလာခဲ့ပါရဲ့ဒီနှစ်ခုကြာမှာပြည်သက်တွေရွေးချယ်တဲ့အပေါ်မူတည်ပြီးတော့2020လွန်ဟောလိဝုဒ်ရုပ်ရှင်လောကရဲ့အနာဂတ်လည်းပြောင်းလဲသွားနိုင်ပါတယ်။ Wonder Woman 1984ကိုဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်ရုံတွေမှာရောနောက်ပြီးတော့ HBO Max Online ရုပ်သံမှာပါ။တပြိုင်နက်တည်းပွဲဥတွေပြသမှာဖြစ်ပါတယ်။ဒါဟာပြည်သက်တွေရောရုပ်ရှင်လုပ်ငန်းတွေကလူတွေအတွက်ပါအဖက်ဖက်ကအကျိုးရှိစေမယ့်ဆုံးဖြတ်ချက်ဖြစ်တာကြောင့်တပြိုင်တည်းရုံတင်တာကို2021ခုနှစ်တနည်းလုံးမှလုတ်သွားဖို့ AT&T ရဲ့အကြီးအကဲ John Stankey ကဆုံးဖြတ်လိုက်ကြောင်း Warner Brothers ကုမ္ပဏီကပြောပါရည်။ဒါကိုရုပ်ရှင်ဒါရိုက်တာ Patty Jenkins ကတော့သဘောမကျပါဘူ
း။ I really hope not. I really hope it is a limited time. I don't know why you know they had to decide it about the whole year. I wish
ကယောဂါကြောင့်ရုပ်ရှင်ကုမ္ပဏီတွေလည်းမဖြစ်မနေခက်မြမြန်ပုံစံပြောင်းရပါရည်။တကယ်တော့ online ရုပ်သံ line ဘက်ကို Hollywood ရုပ်ရှင်လောကလည်းဥလှဲ့နေတာကြားပါပြီလို့ဝါရင်တရုတ်ဆောင်ကြီးတယောက်ဖြစ်တဲ့ Tom Hanks ကပြောပါရည်
။ We are actually into the big curve of change that I think has been due ever since people you know first had the ability to what is it called PVOD pay for video on demand
ကျွန်တော်ကလာအိမ်ပြန်မထွက်ရခြင်းမှာအိမ်တွင်းအောင်ပြီးတော့ရုပ်ရှင်ကြည့်ကြရတဲ့ပြည်သက်တွေဒီကက်ယောဂါကြီးပြီးလို့ရုပ်ရှင်ရုံနေစီပြန်သွားမလားမသွားဘူးလားဆိုတာမသိနိုင်တဲ့အခြေအနေမှာရှိနေပါတယ်ဟောလိဝုဒ်ရုပ်ရှင်လောကနဲ့ရုပ်ရှင်ရုံပိုင်းရှင်တွေကတော့ပြည်သက်တွေရုပ်ရှင်ရုံနေစီပြန်လာပြီးတော့ရုပ်ရှင်ကားတွေလာကြည့်ကြဖို့စောင့်မျှော်နေကြတာဖြစ်ပါလိမ့်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်အခုတော့ VOA သောတာရှင်တွေအတွက်ဒီဇင်ဘာရောက်တိုင်းထုတ်လွှင့်ပေးနေကြဆောင်းတေးလက်ဆောင်ကဏ္ဍအလှည့်ကြပါပြီရှင်အခုညအတွက်တော့ဘိုးဘျူတီဆိုထားတဲ့အိမ်မက်ဆောင်းညာဆိုတဲ့တခြင်းကိုနားဆင်ကြရမှာပါရှင်
ပြီးတော့တည်ရင်အချင်းချုပ်ကိုကြေညာပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအရေးပေါ်ကူညီဖို့ဒေါ်လာ900ဘီလီယံသုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တည်တရက်ကိုအမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေတနင်္ဂနွေနေ့ကဆွေးနွေးတဘောတူညီလိုက်ပါပြီ။ကိုဗစ်ကြောင့်ထိခိုက်နေရတဲ့စီးပွားရေးတွေကိုကြားကန်ပေးမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေသဘောတူခဲ့ကြပါပြီ။အမေရိကန်မိသားစုတွေအတွက်နောက်ထပ်အထောက်အပံ့တွေရရှိတော့မှာဖြစ်တယ်လို့အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Democrat အမတ် Chuck Schumer ကလည်းဒီထောက်ပံ့ရေးအစီအစဉ်မူကြားဟာ Congress လွှတ်တော်ကပေးမဲ့နောက်ဆုံးအကူအညီမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းအသိပေးချင်ပါတယ်။2023ခုနှစ်တည်းလွှတ်တော်အစည်းအဝေးတွေပြန်ဆတဲ့အခါဒီကိစ္စတွေကိုချက်ချင်းပြန်ဆွေးနွေးမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ရက်တွေနဲ့ချီညှိနှိုင်းပြီးတော့တင်းငွေတွေကသဘောတူညီလိုက်တဲ့ဒီမူကြံကိုအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီကနေ့တင်းလာနေမှာမဲခွဲအတည်ပြုမယ်လို့လည်းခန့်မှန်းရပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုးတတခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲဒီပိုးတစ်ကူးစက်မှုကိုတားဆီးနိုင်ဖို့အင်းအချင်းဥရောပနိုင်ငံတွေကဗြိတိန်နဲ့ခီးတွလာမှုတွေပိတ်ပင်နေကြပါတယ်။ဗြိတိန်နိုင်ငံထဲမှာပြန့်နှံ့နေတဲ့ virus ပိုးမျိုးဗီဇတဲ့တကူဟာတိုင်းမြေအတွက်အန္တရာယ်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲဒ
င့်တဲ့ဂျာမနီ၊အီတလီ၊နယ်သာလန်၊အိုင်ယာလန်၊ဘယ်လ်ဂျီယံ၊အစ္စရေးနဲ့ကနေဒါနိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါ။ဟောင်ကောင်မှာတော့ကိုလိုနီခေတ်ကအရေးပေါ်ဥပဒေကိုအသုံးပြုပြီးမျက်နှာဖုံးနှာခေါင်းစီတွေတက်ပြီးတော့ဆန္ဒပြမှုကိုတားမြစ်ပိတ်ပင်ဖို့ဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီညွတ်တယ်လို့ဟောင်ကောင်အယူခံတရားရုံးကဒီကနေ့တင်းလာနေမှာအတည်ပြုဆုံးဖြတ်လိုက်ပါတယ်။မျက်နှာအကာအကွယ်အုပ်ဆန္ဒပြသူတွေကိုတာမြင်တာတရားမဝင်ဘူးလို့အောက်ယုံကဆုံးဖြတ်ထားသလိုနောက်ဆုံးအယူခံတရားယုံကလည်းဆုံးဖြတ်မယ်လို့မျှော်လင့်နေကြတဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေအတွက်အခုဆုံးဖြတ်ချက်ကအတော်လေးစိတ်ပျက်စရာဖြစ်ခဲ့ပါတယ်။တရုတ်အစိုးရကိုထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးအနေနဲ့အရေးပေါ်အခြေအနေတွေမှာဟောင်ကောင်လွှတ်တော်ရဲ့အတည်ပြုချက်ရယူစရာမလိုပဲဘလို့ဥပဒေကိုမဆိုဆုံးဖြတ်နိုင်တဲ့အမိန့်အာဏာရှိတယ်ဆိုတာကိုပြသလိုက်တဲ့အလို့ရလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.